ကျမဆူမမရှင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲတွေစပေးနေကြပြီဖြစ်ပေမဲ့မဲဆန္ဒရှင်တွေအတွက်မဲပေးနည်းစနစ်ပြညာပေးတာအားနည်းခဲ့တယ်လို့ကြိုတင်မဲပေးတဲ့အချိန်မှာလည်းလှုပ်ဝက်နည်းစနစ်နဲ့မဲမပေးနိုင်ခဲ့ဘူးလို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။စူးစီးတင်ပြထားတာနားဆင်ပါရှင်2020ပြည့်နှစ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးအတွက်အသက်60နှစ်အထက်မဲဆန္ဒရှင်တွေအနေနဲ့မိမိတို့နေထိုင်ရာမြို့နယ်ရက်ွက်ကျေးရွာအုပ်စုတွေမှာအောက်တိုဘာလ29ရက်ကနေနိုဝင်ဘာလ6ရက်နေ့အထိကြိုတင်မဲပေးနိုင်ကြပြီဖြစ်ပါတယ်။ကြိုတင်မဲတွေကိုအိန္ဒိယရောက်ရောတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့စီစဉ်မှုနဲ့ယာယီမဲယုံရွေလျားမဲယုံလေးတွေနဲ့လိုက်လံကောက်ခံနေတာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်သူတွေကြားမှာကြိုတင်မဲပေးတာနဲ့ပတ်သက်လို့စာရေးပိတ်တာကအစားမိမိတို့ပေးလို့တဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောက်ရွေးချယ်မှုအစုံအစီအမပြေဖြစ်အခက်အခဲတွေနဲ့ကြုံနေရတဲ့သတင်းတွေထွက်ပေါ်နေပါတယ်။ရန်ကုန်တိုင်းကမာရွတ်မြို့နယ်ရက်ွက်တီတဲကယာယီမဲယုံလေးမှာကြိုတင်မဲပေးနေကြတာကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ပြည်သူပါတီကကမာရွတ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်ဦးနေရန်ဦးကသူမြင်ခဲ့ရတဲ့အတွေ့အကြုံပြောပြပါတယ်။
အခက်အခဲကနေစပြီးပြောမယ်ဆိုရင်တော့နံပါတ်1ကပြည်သူတွေကအခုချိန်ဒီမဲပေးဖို့မဲပေးနေရှင်းတဲ့ကိုတော့တိတိကျကျနားမလည်သေးဘူးပေါ့နော်အခုကအသက်ကြီးပိုင်းဆိုတော့ပိုဆိုးတာပေါ့နော်နော်ဒီနှစ်က COVID-19 လည်းဖြစ်သွားတယ်ဆိုတော့ဒီဆက်ဆံရှင်အသိပညာပေးလုပ်ငန်းတွေလောက်တာကအရင်အားနဲ့တည်းလို့ကျွန်တော်တွေ့ရပါတယ်မဲပေးတဲ့အခါမှာကတော့တိတိကျကျပေါ့နော်မဲသုံးပွဲပေးရမယ်ဒီပြည်လို့တော့ဒေသလို့တော့တိုင်းဒေသကြီးလို့တော့ဆိုတာကိုသူတို့ကိုယ်တိုင်ကကိုကိုပြပြမဖြစ်ဘူးဆိုတာကိုသိရတယ်ပေါ့နော
်ကျူတီမဲပေးတဲ့သူတွေကြားမှာအခုလက်ရှိကြုံနေရတဲ့အဓိကအခက်အခဲပြဿနာရဲ့ရင်းမြစ်ကတော့မဲဆန္ဒရှင်ပြည်သူတွေကြားမှာမဲပေးနည်းစနစ်ပညာပေးမှုအားနည်းခဲ့တာကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE ရဲ့ Program Manager ကိုဟန်ဆူထွန်းကပြောပါတယ်
ဒီကိုဗစ်ကာလမှာဒီရွေးကောက်ပွဲကျင်းပမယ်ဆိုကြကြိုတင်နေပေးမယ်ကာလပေါ့နော်ကော်မရှင်အနေနဲ့လည်းကတည်းကအကျူရှင်လုပ်တော်လည်းပဲလုပ်ရတဲ့အချိန်တအားနောက်ကြတာပေါ့နော်ကြိုတင်ပြီးတော့ကျင်းစင်ထားနိုင်ရင်မရှိဘူးဥပမာဒီအသက်60ကျော်တွေအတွက်ရှိတဲ့ပလန်ရှိတယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီနေရာပြောင်းရမှာပေါ့အခုကြတော့မှကျွန်တော်တို့ကကပ်ပြီးပြောင်းရတာဖြစ်တဲ့အတွက်တော့ကတည်းက education ဒါကတော့လုံလောက်မှုမရှိဘူးလို့ပဲကျွန်တော်ပြောချင်တယ်
ကျူတင်မဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေအတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လျှို့ဝှက်မဲပေးပိုင်ခွင့်အခွင့်အရေးဆုံးရှုံးနေတာကိုလည်းမြင်တွေ့ခဲ့ရတယ်လို့ကိုယ်စားလှယ်လောက်ဦးနေရန်ဦးကပြောပါတယ
်လျှို့ဝှက်ဆန္ဒမဲပေးခြင်းဖြစ်ခြင်းကပျောက်ဆုံးနေရခင်ဗျမဲဆန္ဒရှင်တွေကလွတ်လပ်လပ်လပ်ကိုပေးခြင်းနဲ့မဲကိုသိတာမျိုးရှိရမှာပေါ့နော်တိုးတော့လက်တွေ့မှာကဘာဖြစ်လဲဆိုတော့ပြည်သူတွေဒီနေ့မှာမဲရောက်တောင်းရှိတဲ့လူတွေကအဓိကကြီးကျယ်နေပြီးတော့ဘယ်လိုတောင်းထုရမလဲဘယ်နည်းဘယ်လိုတောင်းထုရမလဲပေါ့နော်ဆိုင်ဆိုင်ချင်းကျင်းကြရတာထားကြတဲ့ကြားပြတ်ပြလာတယ်တွေ့ရတယ်ပြီးတော့မဲဆိုင်ကိုဒီကူတာကော်နက်ပိတ်ပြီးတော့ပုံလဲထရအောင်တော်တော်လေးလက်တွေ့မှာတော့ဒီတောက်တောင်းရှိတဲ့တွေ့ရဒီစကားတွေပါဝင်လို့ရဆိုတော့တွေ့ရတယ်ပေါ့အဲ့တော့ပြောမယ်ဆိုရင်တော့သူ့ရဲ့အင်ဆန်နာမဲပိတ်ညာအလုံးရေးပါပါတယ်တော်တော်ကြိုတင်မဲပိတ်ခြင်းမှာတော့အဲ့ဒီဥစ္စာကပျောက်ဆုံးနေဆိုတော့တွေ့ရပါတယ်ခင်ဗျာ
မဲပေးမဲ့ပြည်သူတွေအတွက်စနစ်ကြတဲ့ကျန်းမာရေးကာကွယ်စောင့်ရှောက်မှုနဲ့စနစ်တကျနဲ့လွတ်လပ်တရားမျှတမှုရှိအောင်ဖော်ဆောင်ပေးဖို့အရေးကြီးလိုအပ်ပါတယ်လို့ဦးနေအောင်ကအကြံပေးပါတယ်
။အဲ့တော့ကြန့်ရှိနေတဲ့ရဲ့ပြင်မှာကျွန်တော်လူ့ပြည်နဲ့ကြိစ္စတူတာပါလဲဆိုတော့အရင်ဆုံးကတော့ social distancing တော့ဖြင်းပြနေတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကလှုပ်ဝက်စာမဲပေးခြင်းတော့အတိုင်းအတာကိုတော့ကျွန်တော်ကတော့ကျန်မာပေးပါတယ်ခင်ဗျ။အခုနေထားကတော့လှုပ်ဝက်စာမဲပေးခြင်းဆိုတာဘယ်လိုမှပြောလို့မဖြစ်ဘူးပေါ့နော်။နောက်တစ်ခုကဒီလူ့မဲတွေရဲ့ခိုင်မာမှုပေါ့နော်။အဲ့ဒီဥစ္စာကတန်တရားကျွန်တော်နိုင်ငံမှာအရေးရှိတယ်။2010ကလည်းလူ့မဲတွေအဲ့ပြည်ပါပြီးတက်ခဲ့တာဆိုတော့အခုတစ်ခေါက်လဲကျေတင်မဲတွေပြည်မှာတက်တာဆိုတော့လည်းတွေ့နေရတာဖြစ်တဲ့အတွက်အဲ့တော့ရုပ်တော်ကော်မရှင်အနေနဲ့ဒီဒီဗက်ကော်ကြီးတွေလွတ်တော်ကော်လောင်းတွေနဲ့တွဲပြီးတော့ဒီမိုကရေစီနီးလမ်းကြတဲ့လွတ်လပ်ပြီးတရားမျှတာတွေရုပ်တော်ကော်ဖြစ်ချင်တဲ့သူဖြစ်လာမှုပူပေါင်းပြီးတော့စောင့်ကြည့်ဖို့ကိစ္စကိုတက်လက်ပြန်လုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်ခင
်ဗျာ။ဒါမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ပါဝင်ရှင်ပြိုင်ချမှာပါဒီလိုနိုင်ငံတစ်နိုင်ငံလုံးအတိုင်းအတာနဲ့ကျင်းပမယ့်မဲယုံပေါင်းကတော့4100ပတ်ဝန်းကျင်ဖြစ်ပါတယ်ဒီမဲယုံတွေအတွက်မဲယုံဝင်နှန်းကတော့4100တာဝန်ယူမှာဖြစ်ပြီးမဲပေးမဲ့သူတွေကတော့38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်ကျွန်မစုမွန်ပါ